နိုင်ငံမှာနေထိုင်နေတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့ကိုဗစ် -19 အရေးပေါ်ကာလမှာပဲဗီဇာတက်တန်းကုန်နေသူတွေနေဆက်သွားလာထက်တန်းဝင်တွေရက်ကျော်နေတာတွေနဲ့ပတ်သက်လို့ဒဏ်ကြေးတွေပေးကြရမလို့ပဲအေဘီလာကုန်အထိဗီဇာတက်တန်းအလိုလျောက်တိုးမြှင့်ပေးပြီးဖြေလျှော့မှုတွေလုပ်ပေးမှာဖြစ်ကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအေဘီလာ9ရက်နေ့ကထုတ်ပြန်ခဲ့တာပါဒီသတင်းကိုတင်ဆက်ပေးလိုပါတယ်ဗီဇာတက်တန်းကုန်သွားတဲ့နိုင်ငံသားတွေအနေနဲ့လူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာတက်တန်းတိုးလျှောက်ထားဖို့မလိုသလိုအေဘီလာ30ရက်နေ့အထိအလိုလျောက်ဗီဇာတက်တန်းတိုးမြှင့်ခံရမှာဖြစ်ပြီးဒဏ်ကြေးကိုလည်းပေးကြရမလို့ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနကအေဘီလာ9ရက်နေ့ကကြေညာခဲ့ပါတယ်။ဒါအပြင်ရက်90အစည်းတိုင်ကြရမယ့်ကိစ္စတွေကိုလည်းဖြေလျှော့ပေးထားပြီးနေဆက်တွေမှာ border pass နဲ့နေထိုင်နေကြတဲ့သူတွေကိုလည်းနေဆက်တရားတွေပြန်ဖွင့်ပြီး9ရက်အတွင်းကျမှသာပြန်လို့ရတဲ့အကြောင်းတွေကိုကြေညာခဲ့တာပါ။ထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာရှေ့တောင်လူသမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။ဒီနိုင်ငံသားတွေထိုင်းနိုင်ငံမှာနေထိုင်တဲ့ခါမှာအဓိကဟိုတောင်အစီအစဉ်ပုဂ္ဂိုလ်ကအင်ဂျင်နီယာဖြစ်နေတ
ာ။ဟု
တ်ကဲ့။ဒါနဲ့ဒီတဲ့ပတ်သက်မှာရက်တည်းကျော်ရင်လည်းတောင်ဘယ်လိုဆောင်မယ်ဆိုရဲသူအကုန်သတ်မှတ်ထားတာဆိုတော့သူကပြင်ပြင်ညာလိုက်တာကဟိုပုံပြည့်စုံသွားတာပေါ့နော်
။
အစိုးရကဟိုဆုံးကုန်သုံးသပ်ပြီးမှပြင်ညာလိုက်တာဖြေချော့ဥပဒေဆိုတာကိုဟိုထိုင်းနိုင်ငံမျိုးမှာရောက်နေတဲ့နိုင်ငံသားကအမကျွန်တော်မြန်မာပါဝင်နိုင်ငံသားတော့မများတိကောင်းတိကြီးမှပြည့်လိမ့်မယ်။အဲ့တော့ဒီအင်ဂျင်နီယာပုံပြီးပြင်ညာလိုက်တာပုံပြီးတော့ကျေးဇူးတင်ပါတယ်ကျွန်တော်တို့ဟိုနေကြတဲ့တမဟို border passport ဝင်တဲ့လူရှိတယ်ရှိတဲ့ပုံကိုလည်းလက်ရှိရောက်နေနေမှာပဲဒီဒီနေအီချမ်းနေပါကျွန်တော်တို့ထုတ်ပြန်ထားတဲ့ဟိုကင်းလုခွင့်ပေါ့အထူးဖြစ်ချော့ဥပဒေထဲမှာတော့ဒါဒီအငေါကင်းလုသွားပြီ190တော့မထူနိုင်တာလည်းတက်တန်းချလို့မရဘူးကျွန်တော်ဗီဇာတက်တန်းနဲ့ကိုယ်လုံးတော့တက်တန်းချလို့မရဘူးဒါဒီအလုံးကျွန်တော်အကုန်ကင်းလုခွင့်ပေးထားတယ်ခင်ဗျာဘာမှပေးကြမလို့တော့ဥပမာဗီဇာကျော်လို့မနေထိုင်တဲ့ပုံကိုဒီအလုံးမြည်သိတိတ်ထားလည်းမအရေးကြီးဘူးအဲ့ဒါကျွန်တော်30ပြည့်တက်ရှိတယ်ခင်ဗျာအဲ့ဒါ
ထိုင်းနိုင်ငံမှာရှိတဲ့ဘန်ကောက်မြို့မြန်မာတန်ယုံနဲ့ချင်းမိုင်မြန်မာကောင်စစ်ဝင်ယုံတို့ကလည်းထိုင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကထုတ်ပြန်ချက်နဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေ၊ကျောင်းသားတွေ၊အလဲပက်လာသူတွေသိရှိဖို့အတွက်အတိအသေးချက်တွေထုတ်ပြန်မှုတွေရှိပါတယ်။ဒါအပြင်ထိုင်းအစိုးရကချမှတ်ထားတဲ့ညမထွက်ရအမိတ်လေးသက်ဆိုင်ရာဒေသနာအုပ်ချုပ်ရေးအာဏာပိုင်များသက်ဆိုင်ရာနယ်မြေလိုက်ထုတ်ပြန်ထားတဲ့တားမြစ်အမိတ်တွေကန့်သက်ချက်တွေကိုလည်းတိတိကျကျလိုက်နာကြဖို့နဲ့နှစ်တကူတကြံပွဲတော်ကာလအတွင်းမှာလူစုလူဝေးနဲ့ဘာသာရေးပွဲတွေအခမ်းအနားတွေမလုပ်ဖို့ရည်တွင်ပွဲတော်တွေမလုပ်ဖို့ကိုလည်းမြန်မာတွေကိုသတိပေးထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။